မြန်မာနိုင်ငံအနေနဲ့အပြောင်းလဲတွေလှုပ်လာပေမဲ့အခုနောက်ပိုင်းမှာနောက်ကျောင်းပြန်လှည့်နေပြီလို့အမေရိကန်လွှတ်တော်အမတ်တချို့ကပြောလာပါတယ်။2014ခုနှစ်မြန်မာလူ့အခွင့်အရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုမနေ့တုန်းကအောက်လွှတ်တော်နိုင်ငံသားရေးဆက်ကော်မတီမှဆွေးနွေးခဲ့ရမှာလွှတ်တော်အမတ်တွေကအမေရိကန်အစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ချေအခုလိုဝေဖန်ခဲ့ကြတာပါ။ကိုသားညုံကအပြည့်စုံတင်ဆက်ပေးပါလိမ့်မယ်။
2017ခုနှစ်ကစပြီးတော့အမေရိကန်ဆွေးအနေနဲ့မြန်မာနိုင်ငံပေါ်နိုင်ငံခြားရေးမူဝါဒပြောင်းလဲကျင့်သုံးလာရမှာတခြားသောအမေရိကန်လွှတ်တော်ဘက်ကတော့ဆွေးရရဲ့ခြေလှမ်းကိုစောင့်ကြည့်ပြီးတော့ဝေဖန်ခဲ့ကြတာပါအထူးသဖြင့်ဒီအခုနှစ်ပိုင်းအတွင်းမြန်မာနိုင်ငံအခြေအနေမှာတိုးတက်မှုမရှိတဲ့အပြင်နောက်ကျောင်းပြန်လှည့်လာတာတွေပါတွေ့လာရပြီဆိုပြီးတော့လွှတ်တော်အမတ်တွေဘက်ကပြောလာကြပါတယ်ဒါကြောင့်မလို့အမေရိကန်ဆွေးအနေနဲ့မြန်မာဆွေးရကိုတိတ်လဲလျော်ပေးလွန်းနေပြီလားလို့မိကုန်းထုတ်စောတကတက်လာကြတာပါအခုဒီ2014ခုနှစ်မြန်မာလူ့အခွင့်အရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုတော့အလွတ်တော်ရဲ့အာရှပစိဖိတ်ဆိုင်ရာနိုင်ငံခြားရေးဆက်ကော်မတီဥက္ကဋ္ဌချက်ဘော့နဲ့နယူးယောက်ပြည်နယ်အလွတ်တော်မတ်ဂျိုးခရော်လီတို့ကနေပြီးတော့ဥဆောင်တင်သွင်းခဲ့ကြတာဖြစ်ပါတယ်။မစ္စတာချက်ဘော့ဟာ Republican Party ကဖြစ်ပြီးတော့ Mr. ခရော်လီကတော့ Democrat Party ကဖြစ်တော့ဒီမူကြမ်းရေးဆွဲအစုပြုမှုမှာပါတီနှစ်ရစလုံးကပါဝင်နေတယ်လို့ပြောရမှာပါ။ဆက်ကော်မတီဥက္ကဋ္ဌ Mr. ချက်ဘော့ကတော့ဒီ American အစိုးရဘက်ကမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလိုက်လျောပေးလွန်းတာကြောင့်ဒါကိုကန့်သတ်ဖို့အတွက်ဒီဥပဒေကြမ်းကိုတင်သွင်းတာလို့ပြောပါတယ်။
Last year, the administration decided to apply a more forward-leaning engagement strategy with Burma, but did so based on unfulfilled promises from the Burmese government. Most notably, this included the administration's decision to initiate direct military engagement.
2015 ခုနှစ်ဘန္နာရေးအသုံးစရိတ်ထဲမှာနိုင်ငံရခြားစစ်ဖက်ပညာသင်တန်းဆိုပြီးတော့ထည့်ထားပါတယ်
။အမေရိကန်ဆွေးအဖက်ကအခုလိုမျိုးလက်လျောမှုတွေရှိနေပြီပဲလို့လည်းမြန်မာဘက်ကတော့ပြောင်းလဲလာတဲ့လက္ခဏာရပ်တွေမတွေ့ရဘူးလို့မစ္စတာချက်ဘော့ကပြောပါတယ်
။ The Obama administration has been very generous toward the Thein Sein government. The list of gestures is long and includes trade and investment negotiations and allowing Burma's military to observe the
Obama အနေနဲ့ဦးသိန်းစိန်အစိုးရကိုအတော်လေးလက်လျောခဲ့ပါတယ်။ကုန်သွယ်ရေးအနေနဲ့ရင်းနှီးမြှုပ်နှံမှုဆံရံပူးပေါင်းဆောင်ရွက်တာတွေအပြင်ကမ္ဘာအကြီးဆုံးပူးတွဲစည်းရေးလက်ချက်မှုဖြစ်တဲ့ကော့ဘရာဂိုးမှာလည်းမြန်မာစစ်တပ်ကိုလေးလာခွင့်ပေးခဲ့ပါတယ်။ဒီလိုမြန်မာစစ်တပ်ကိုကူညီဖို့လိုလားနေပေမဲ့လည်းမြန်မာစစ်တပ်အနေနဲ့ရိုဟင်ဂျာနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေပါတယ်
။ဥပဒေကြမ်းထဲမှာတော့မြန်မာအစိုးရအနေနဲ့စစ်တပ်ကိုအယက်သားအုပ်ချုပ်မှုအောက်မှာထားဖို့မြန်မာစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအသေးချာကိုကင်တွယ်ဖြေရှင်းဖို့နောက်မြောက်ကိုရီးယားနိုင်ငံနဲ့စီးဆက်ဆက်မှုတွေဖျက်တောက်ဖို့ဆိုတာတွေပါတယ်လို့ပဲပေါ်စီပုံပစ္စည်းနဲ့တိုင်းသားတွေနဲ့ဒန်းတူရေတူညီညာရေးတိစောက်မှုကိစ္စရပ်တွေကိုဆောင်ရွက်သွားဖို့ဆိုတာတွေကိုတိုက်တွန်းထားပါတယ်။ဒီလိုမျိုးအခြေအနေတွေဖြစ်မလာဘဲနဲ့တော့မြန်မာစစ်တပ်နဲ့ဆက်ဆံရေးမလုပ်ဖို့မြန်မာစစ်တပ်ကိုအကူအညီတွေမပေးဖို့ဒီဥပဒေကြမ်းကကန့်သတ်ထားတယ်လို့ဒီဥပဒေကြမ်းကိုဥဆောင်တင်သွင်းတဲ့မစ္စတာချက်ဘော့ကပြောပါတယ်။ဥပဒေကြမ်းထဲမှာနောက်ထပ်အရေးကြီးတဲ့ချက်ကတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးပိုင်းအထူးသဖြင့်ဒီစစ်တပ်နဲ့ဆက်ဆံရေးပိုင်းမှာဘလို့မဟာဗျူဟာတွေဆွဲထားတယ်ဘီဟာကြကြဘလိုမျိုးဆောင်ရနေလဲဆိုတာကိုနိုင်ငံခြားရေးဝန်ကြီးအနေနဲ့လွှတ်တော်ကိုအစင်္ကလာတင်ဖို့ဆိုတာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးဆက်ကော်မတီမှာအခုတင်သွင်းတဲ့ဥပဒေကြမ်းကိုကော်မတီဝင်အားလုံးကတခင်းနဲ့ထဲထောက်ခံခဲ့ကြပါတယ်။ကော်မတီဝင်တူဖြစ်တဲ့အောက်လွှတ်တော်မတ်မစ္စဂက်ဘတ်ကလည်းမြန်မာနိုင်ငံမှာတိုးတက်မှုတွေရှိလာတဲ့ဆိုပေမဲ့အဲ့ဒီဖြစ်ထွန်းတိုးတက်မှုတွေဟာမျှော်လင့်တယ်လို့ထပ်ဖြစ်မလာဘဲနောက်ဆုတ်ကုန်တယ်ဆိုပြီးပြောနေပါတယ်
။ The fact is that many of the issues in Burma continue. There are many areas where expected progress has been stalled.
ဒါနဲ့တော့များများဆက်ပြီးတော့ရှိနေတော့မှာဖြစ်ထွန်းတိုးတက်လာလိမ့်မယ်လို့မျှော်လင့်ထားချက်တွေကလည်းအခုတော့ရပ်နေပါတယ်။အဓိကကြတဲ့ပြောင်းလဲမှုတွေဆိုတာကလည်းနောက်ကျောင်းပြန်လှည့်လာပါတယ်။ဥပမာဆိုရင်အစိုးရအနေနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထားတာပြန်လွှတ်ပေးခဲ့တယ်ဆိုပေမဲ့ဒီနှစ်ပိုင်းအတွင်းမှာဖမ်းဆီးခံရတဲ့အရေးအတွက်ကပိုပြီးတော့တိုးလာပါတယ်
။ဥပဒေကြမ်းကိုပူးတွဲတင်သွင်းခဲ့တဲ့ဒီနယူးယောက်အောက်လွှတ်တော်အမတ်ဖြစ်တဲ့ဂျိုးခရော်လီယာဆိုလို့ရှိရင်မြန်မာဒီမိုကရေစီရေးအတွက်ဟိုးရင်တွေကလေးကအတော်လေးကိုတက်တက်ကြွကြွရှိခဲ့တဲ့သူပါ။
I am also very uneasy about the fact that the United States is considering a further relaxing
American
beyond
the Myanmar အစိုးရပေါ် PR တွေကိုနောက်ထပ်အ short ပေးဖို့စဉ်းစားလာတဲ့အပေါ်မှာစိတ်မသက်မသာဖြစ်ရပါတယ်။လက်ရှိအဓိကပြဿနာတွေကိုတောင်မဖြေရှင်းနိုင်သေးတာအပြင်အချို့ကိစ္စတွေမှာဆိုရင်နောက်ပြန်လှည့်လာပါတယ်။အတိုက်အခံခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့သမ္မတတာဝန်ထမ်းဆောင်မှုမဖြစ်နိုင်တဲ့အခြေအနေတွေလည်းပါဝင်ပါတယ်။ဖွဲ့စည်းပုံအရအတိုက်အခံခေါင်းဆောင်ကိုသမ္မတတာဝန်ယူနိုင်ဖို့ပိတ်ပင်ကန့်သတ်ထားတဲ့အခြေအနေရှိနေသမျှဒီရွေးကောက်ပွဲတွေဟာတရားမျှတမှုရှိမှာမဟုတ်ပါဘူ
းအခုဒီဥပဒေမူကြမ်းကိုဆက်ကော်မတီကလက်ခံတည်ပြုခဲ့တာကြောင့်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီတစ်ခုလုံးကိုထပ်မံတင်သွင်းသွားမှာဖြစ်ပြီးတော့အဲဒီကနေပြီးတော့အောက်လွှတ်တော်တစ်ခုလုံးရဲ့တည်ပြုချက်ကိုယူသွားဖို့ရှိပါတယ်ဥပဒေကြမ်းမှာဖော်ပြချက်အရဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့မြန်မာကြားစစ်ဖက်ဆက်ဆံရေးကိုအထူးပဲတင်းကြပ်ကန့်သတ်ထားတဲ့သဘောလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ